COVID ကာယောဂါကာလအတွင်းအလုပ်သမားတွေကိုလူမှုပုံစံကြီးပေးမယ်လို့အစိုးရကထုတ်ပြန်ပေမယ့်ခန်းစားသင့်သလောက်ပမာဏမရရဲ့အပေါ်အလုပ်သမားတွေဘက်ကမကျေနပ်ကြရတဲ့တဲ့ရင်ကိုပြောပြပါမှာပါကျွန်တော်ကတော့ဇော်ထပ်ပါ
စက်ရုံလုံရုံဒီမှာကိုဗစ်-19ရောဂါကာကွယ်ဖို့ကျန်းမာရေးဝန်ကြီးဌာနရဲ့လက်ညှိုးချက်တွေအတန်းပြင်ဆင်ထားခြင်းရှိမရှိစစ်ဆေးနေတဲ့အချိန်အလုပ်သမားတွေနင်းနာမှုမရှိအောင်လူမှုပို့ဆောင်ရေးလေးဆယ်ရာခိုင်နှုန်းပေးသွားမယ်လို့အလုပ်သမားလူဝင်မှုနဲ့ပြည်သူ့အင်အားဝန်ကြီးဌာနက အပီလာ28ရက်ကတရားဝင်ထုတ်ပြန်ထားပါတယ်။အလုပ်သမားဥပဒေအရအလုပ်ရှင်ကလုပ်ငန်းတွေရပ်ဆိုင်ထားရင်အလုပ်ရှင်ဘက်ကနင်းနာကြီးပေးဖို့တာဝန်ရှိပါတယ်။အခုကိစ္စမှာတော့အစိုးရကလူမှုဖူလုံကြီးအတွက်ရာနှုန်းပြည့်ပေးဖို့တာဝန်ရှိရလို့သွေးစည်းညီညွတ်တော်တမကများအဖွဲ့ချုပ်ဦးဆောင်ကော်မတီကတော်ထွေးထွေးသိမ်းကပြောပါတယ်။
တကယ်ဥပဒေပြောရမယ်ဆိုလို့ရှိရင်တော့ဒါကအစိုးရကဆရာရာခိုင်နှုန်းတာဝန်ခံရမယ့်ကိစ္စ။ကဲရောမှာချောင်းဒီရက်ကိုအစိုးရကစိတ်ပါလို့ပြောတာ။ အဲ့တော့အဲ့ရပေးတဲ့တောင်းရအစိုးရမှာရှိတယ်။ဒါပေမဲ့ရေးတဲ့အကောင်ကြောင့်ပဲပေးတယ်ဆိုတာကတော့ဒါကတော့တကယ်ပြန်သိရှိနေဆိုရင်တော့အလုပ်သမားတွေအတွက်ကတော့နင့်နာပါတော့။ဘာလို့လဲဆိုတော့ဒီခလုံရေးပတ်သက်ဆိုတာကအလုပ်သမားတွေပေးခဲ့ရတာ။ပေးထားပြီးသားငွေ။အဲ့ပေးထားပြီးသားငွေမှာအစိုးရကပြန်လဲပေးဖို့ရင်သူကပြတ်ကွက်တယ်ပေါ့။ကလာလုံးပတ်စံလည်းမဟုတ်ဘူး။ဒီ၁၀ရက်၁၀ရက်စာလေး
ဘေးနဲ့ကျမ၏ဆောင်ရှားမှုအကျိုးခံစား권အတိုင်းလစာရေး40ရာခိုင်နှုန်းကိုပေးသွားမယ်လို့ပြောပါရတယ်။အလုပ်သမားတွေကတော့အစိုးရရဲ့နေပါရဲ့လူမှုဖူးလုံကြီး40ရာခိုင်နှုန်းပေါ်မှာမေးခွန်းထုတ်လာကြပါတယ်။တိုင်ရီအလုပ်သမားတမကအဖွဲ့ဝင်မမိုးဝေကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါရတယ်။
ဒါကြောင့်လို့ဒီကနေ့ကအရင်ကမှနေနေတယ်သူဒီလည်းလောကအဆင်မပြေဘူးဖြစ်နိုင်တဲ့ဆိုလို့ရှိရင်အကျိုးရအမည်နဲ့အတစိတ်တစ်ပိုင်းကိုကုလုံးကြီးရနေပြီးတော့မှသုံးပြီးတော့မှတချို့ဟိုရာခိုင်နှုန်းတွေကိုအလုပ်ရှင်တွေကြောင်းပေးပြီးတော့မှအလုပ်ခိုင်းနေတယ်ပေါ့ဒါကတော့ဆန္ဒတစ်ခုပေါ့ဒုတိယတစ်ခုကတော့အလုပ်ရှင်တွေကမလုံးနိုင်ဘူး၄၀တိုင်းလက်ခံရမယ်ဆိုရင်တော့ဒီလိုကုလုံးကြီးရာခိုင်နှုန်းကလက်ရှိနိုင်ငံမှာဘလောက်ရှိပြီးတော့ဒီလိုအခက်အခဲရောက်နေရတဲ့တွေ့ရတဲ့ကြာမျိုးရှိနေနေသိနေမှာပေါ့နော်
2012လူမှုဖူလုံရေးဥပဒေပုံမှန်တရားမှာအလုပ်သမားဝန်ကြီးဌာနဟာဗန္ဒာရမုံငွေဖူလုံမှုစီးပွားရေးတိုးတက်မှုလူမှုရေးလိုအပ်ချက်ဒါတွေပေါ်မူတည်ပြီးအလုပ်သမားတွေရမယ့်အကျိုးခံစား권ကိုအစိုးရရဲ့အတည်ပြုချက်နဲ့ပြင်ဆင်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်ဥပဒေအရအစိုးရဟာလုပ်ပိုင်권အပြည့်အဝရထားတာပါ။လူမှုဖူလုံကြီး40ရာခိုင်နှုန်းဆိုရင်အလုပ်သမားတစ်ယောက်ကိုတစ်ရက်ပြန်မြ1900ကျပ်ရရှိမှာဖြစ်ပါတယ်။အချက်အလက်တွေနဲ့ကိုက်ညီရဲ့အလုပ်သမားတွေအတွက်အလုပ်ရှင်ကသက်ဆိုင်တဲ့မြို့နယ်လူမှုဖူလုံရေးရုံးမှာအေပီလာ28ရက်ကစပြီးရှောက်ထားရမှာပါ။ဥရောပသမဂ္ဂ EU ကလည်းပြည်တွင်းကအလုပ်သမားသမဂ္ဂတွေကတဆင့်အထက်ချုပ်ဝန်ထမ်းတွေကိုထောက်ပံ့ကြည့်ပေးဖို့စီစဉ်နေပါတယ်။အလုပ်သမားသမဂ္ဂတွေကနှိစက်ရာအလုပ်သမားသမဂ္ဂအဖွဲ့တွေစီမှာဒီထောက်ပံ့ကိုရဖို့စည်ရင်းပေးနိုင်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ်။